Shangong Dain Dita Di Soya Pwego Bidu Amya Ga Aji Nyo Pya Aung Yita Gere Sore Soswe Jane Shangong Dain Soya Pwye Nyun Jaye Mu U Aung Jo Khai Ga Deya Lu Lopi Amu Pwyn Tha Lu Pansi Thain Thain Khan Tha Yare Eleven Media Ga Edita Jo Da Wenga Edita Ne Tadin Dao Pong To U Ha Dikane Ma Ro Shangong Dain Ta Mui Myo Ne Deya Yung Ga Da U Go Thain Deya Si Ne Ama Gan Ne Pya Lu Myao La Cha Ba Re Akhu Lu Myo Deya Yung Ga Ni Eleven Tadin Tama To U Go Ama Gan Pe Lai De Apo Wan Da Jo So Chao Ne Pyatana Go Pye Le
အေးစစ်စစ်ဖြစ်ရှင်းကြစီလိုပါတယ်လို့ပြန်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးအောင်လာထွန်းကဗီအိုအေမြန်မာပိုင်းကိုပြောပါတယ်မီဒီယာသမားနဲ့မီဒီယာလောကနဲ့အစိုးရကြားမှာအဲ့လိုပေါ့ခေါင်းကိုတိုင်မှုတွေနေပါတော့လေအစီအစဉ်တွေလေအောင်ဖြစ်ရှင်းသွားနိုင်ပါစေလို့ပဲကျွန်တော်ပြောလင်းဆုတောင်းပါတယ်
အထူးသဖြင့်ကတော့တရားစွဲဆိုဖမ်းဆီးအရေးယူမှုတွေနဲ့မကြာခဏထိတိုက်တွေ့နေတဲ့ ြင်ပြေချောမွေလာစေလိုပါတယ်လို့လည်းဒုဝန်ကြီးကပြောပါတယ
်။ဒီကိစ္စကိုတော့ဒီလိုဒီလက်ရှိဖြစ်ပေါ်ပြတ်လာတာကျွန်တော်သိဝန်းနာပါတယ်။အဲ့ဒါကိုရှင်းဆက်ပြီးတော့ပေါ့လေ။ပို့ပြီးတော့ ACC နဲ့အလုံးပြဿနာအလုံးကြီးလေးအောင်ထိရှင်းသွားနိုင်ပါလိမ့်မယ်ကျွန်တော်ညွှန်လင်းပါတယ်။အဲ့ဒါဆိုတော့မီဒီယာနဲ့အစိုးရကြမှာလည်းပြန်လည်ယုံကြည်မှုရရှိလာမှာပေါ့နော်။ဆက်လက်ပြီးတော့ကျွန်တော်လက်တွေ့လက်ကွပ်ကြားလည်းအများကြီးရှိပါတယ်။ရရှိမှာလည်းလူကြီးအများကြီးရောခင်ဗျာ။ရရှိမှာလူကြီးလည်းအများကြီးရှိပါတယ်ကျွန်တော်။ဒီရဲအခက်ခဲတွေကိုကျွန်တော်တို့ကျွန်တော်အရင်ကလေးရှိတာကဒီမိုင်းတိုင်းကလေးကိုဆွေးနွေးဖို့လေ4 pillar talk ဆိုပြီးတော့ကျွန်တော်ဒီစာရင်းတောင်းပြီးကြပဲဥဆောင်ပြီးတော့ကျွန်တော်တို့ပြုလုပ်ပေးပါတယ်ကျွန်တော်ဒီအာရာပိုင်းအခွင့်အရေးသုံးရရဲ့နောက်ဒီမီဒီယာရဲ့အဲ့ဒါဆွေးနွေးရတာပေါ့ခင်ဗျာကျွန်တော်ဆက်ပြီးတော့လည်းအများကြီးလုပ်ဖို့အကြည့်ရှိပါတယ်ကျွန်တော်တို့ဝန်ကြီးဌာနအနေနဲ့ပူးပေါင်းဆောင်ရွက်ဖို့ရှိပါခင်ဗျာ
ဒါပေမဲ့လို့အခုလိုအလဲပန်းသတင်းတော့၃ဦးကိုတရားရုံးကအာမခံပေးလိုက်ရုံနဲ့တော့ပြဿနာတွေကပြေလည်သွားမှာမဟုတ်ဘူးလို့လည်းသတင်းသမားတွေကဝေဖန်ပြောဆိုကြပါတယ်နိုင်ငံတော်သမ္မတကညွှန်ကြားထားသလိုသတင်းမီဒီယာကောင်စီဘက်ကဂျာဝင်ကြီးတိုင်းဖြည့်ဆည်းပေးဖို့ဆိုရင်တော့ရန်ကုန်တိုင်းဆိုရအဖွဲ့ဘက်ကတရားစွဲထားတဲ့အမှုကိုလုံးဝရုပ်သိမ်းပေးဖို့လိုတယ်လို့လည်းသတင်းစာဆရာဦးစီသူအောင်မြင့်ကသုံးသပ်ပါတယ
်သူပြောချက်ကသမ္မတရုံးကဒီချက်ထဲမှာမီဒီယာကောင်စီမှာဂျာဝင်ပြီးတော့မှဖြည့်ဆည်းခိုင်းမှုဆိုတော့ကပါတယ်သူတို့ကမီဒီယာကောင်စီကိုတိုင်ဖို့ဆိုရင်အဲ့ဒီတရားရုံးမှာအမှုရှိမလို့ရမယ်အခုသူကအာမခံပေးလိုက်တယ်ဆိုပေမဲ့ရုံးကအမှုကရှိနေပြီသားဖြစ်နေတယ်ရှိနေပြီသားဆိုတော့ဒီမီဒီယာကောင်စီရဲ့သူ့ရဲ့လုပ်ထုံးလုပ်ကြီးအသူ့ဝေပါပေးလို့မရဘူးဒီကြတာကတော့ဟိုတစ်ချိန်ချိန်မှာပေါ့နော်ဒီရုံးကြီးမှုလည်းနောက်ရုံးကြီးတစ်ခုခုမှာသူတို့တွေကဟိုအမှုကိုရုပ်သိမ်းပေးရမှာ
အလဲပန်းမီဒီယာသတင်းတော့သုံးဦးဖမ်းဆီးအရေးယူထားတာနဲ့ပတ်သက်ပြီးတော့ရန်ကုန်တိုင်းအစိုးရနဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီတို့တွေ့ဆုံခဲ့ကြအခြေတော့ကလည်းသတင်းမီဒီယာကောင်စီဘက်ကအမှုကိုအရေးယူသိမ်းပေးဖို့ပြောဆိုထားပေမဲ့လို့ရန်ကုန်တိုင်းအစိုးရဘက်ကတော့တရားဝင်တုံ့ပြန်မှုမရှိသေးပါဘူးတကယ်လို့အမှုကိုရန်ကုန်တိုင်းအစိုးရဘက်ကတရားဝင်မယုံသိမ်းပေးဘူးဆိုရင်တော့သတင်းမီဒီယာအဖွဲ့အစည်းတွေဘက်ကဂျာဝင်ဖြည့်ရှင်းပေးဖို့မလွယ်ကူနိုင်ဘူးလို့လည်းဦးစီသူအောင်မြင့်ကရှုမြင်ပါတယ
်အမှုကဖြည့်ရှင်းတာဖြည့်ရှင်းတာတရားရုံးရဲ့ဟိုလက်ထုံးလုပ်ပြီးရတယ်ဒါပေမဲ့ရန်ကုန်တိုင်းအစိုးရရဲ့အဲလုပ်ပုံလုပ်ပြီးရကျွတ်လဲမားနေတာကိုလဲမားနေလို့လည်းသူ့ကိုဟိုကနေပြီးတော့မှသမရရုံးကနေပြီးတော့ပြန်ပြီးတော့ဟိုလိုက်ကျော်လာညွှန်ကြားတဲ့ဥစ္စာတွေလုပ်ရတဲ့သဘောသွားဖြစ်နေတာလေ
အလဲပဲမီဒီယာမှာရေးသားခဲ့တဲ့အမဲရှုံနေတဲ့73စီဆိုင်တွေပရေးငွေချီးသူဘယ်သူမှမသိတဲ့ចောင်းကားနဲ့လူနာမည်ပြောက်ပြည်သူရှယ်ယာဆိုတဲ့သတင်းဆောင်မှာရေးသားသူစောင်းမရှင်ကိုဖြိုးဝေခါကိုဖြိုးဝေဝင်တာဝန်ခံအယ်ဒီတာကိုနရီမင်းနဲ့အယ်ဒီတာချုပ်ကိုကျော်စောလေးတို့ကိုရန်ကုန်တိုင်းဆိုရဘက်ကရာဇသက်ကြီးပုံမှန်905ခါခွေနဲ့အမှုဖွင့်အရေးယူထားတာဖြစ်ပါတယ်။လာမယ့်ဒီဝေမာလာ9ရက်နေ့မှာတော့တာဝန်တရားရုံးမှာဒီမှုကိုထပ်မံကြားနာဖို့ရှိနေပါတယ်ရှင်။